အခုလိုအကြမ်းဖက်ပြိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော့နယ်ဘူးသီးတောင်မြို့နယ်တွေအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒီကနေ့ထိထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဒီအခြေအနေတွေအပြင်ဒေသတွင်းလုံခြုံရေးနဲ့ပတ်သက်လို့အဲ့ဒီဒေသကိုသတင်းယူဖို့ရောက်နေတဲ့ VOE သတင်းတောက်ကိုမိုးစောကိုကိုသားညိုဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီကိုမိုးစောတို့ဒီကနေ့ဘူးသီးတောင်မောင်တော့ပေါ့နော်မြို့နယ်နှစ်မြို့နယ်ကိုသွားပြီးတော့သတင်းတောက်တွေလေ့လာခွင့်ရတယ်ဆိုတော့ကျွန်တော်တို့ဒီနေ့တချို့ဒီအတိုက်ခတ်ခံရတဲ့သတင်းတွေလည်းကြားနေရတယ်ခင်ဗျာအဲ့တော့တိုက်ခတ်ခံမှုတွေရောအခြေအနေဘယ်လိုများတွေ့ရလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့ကျွန်တော်တို့ဒီမနေ့ခင်းပိုင်းကနေစစ်တူရနေထွက်လာတယ်ပေါ့လေထွက်လာတော့မှဘူးဒီတောင်ကိုနေခင်းပိုင်းမှာရောက်တယ်ဘူးဒီတောင်ကိုရောက်ပြီးတော့ဘူးဒီတောင်ကိုကျွန်တော်မောင်းတော့ရောက်တယ်ပေါ့လမ်းမှာကတော့စစ်တူရနေတော့မှဘူးဒီတောင်ကိုလာတဲ့လမ်းမှာဆိုရင်ဘူးဒီတောင်ကပတ်ဝန်းကျင်နေရာမှာတချို့နေရာတွေမှာမိခိုးတွေထွက်နေတာတွေတွေ့ရတယ်ကျွန်တော်တို့ဒီအာနာပိုင်းနဲ့သက်ဆိုင်တဲ့လူတွေ၄ချီစီပါအဲ့ဒီအားတွေကိုအတီးပြုတ်နိုင်ရဲ့ဘာမှတော့မပြောနိုင်သေးဘူးပေါ့ဗျာအဲ့ဒီအချင်းကြီးတွေကိုလမ်းမှာကြုံရရတယ်ပေါ့နောက်ကျွန်တော်တို့ဘူးကြီးတောင်ကနေပြောမှာနေကင်း၁နာရီခွဲဘူးကြီးတောင်ကမထွက်ခင်မှာဒီမောင်းတော့နဲ့၃မိုင်กว่าမှာယွာနားလေးကဇူရဆိုတဲ့ယွာမှာအဲ့ဒီခိုင်းဒီတန်းနာတချို့တက်ဖြတ်ခံရတယ်ကျွန်တော်ရောက်တဲ့အချိန်မှာဆိုရင်စစ်တပ်ကရဲတပ်ဖွဲ့တွေကလုံခြုံရေးချတာလေဇူလာယွာနားလေးမှာမြင့်မြင့်ကိုယ်တွေတွေ့တဲ့လူတွေရဲ့ပြောကြားချက်ရာဆိုလို့ရှိရင်ဇူလာယွာထဲမှာမီးလောင်တယ်လုံခြုံရေးတပ်ဖွဲ့တွေနဲ့ဒီတိုင်သာယွာသားတွေကမီးငိမ့်မှုသွားတယ်ပေါ့သွားပြီးနောက်မှာမီးငိမ့်ပြီးပြန်လာတဲ့အချိန်မှာနောက်ကနေပြန်မှာဒီအကြမ်းဖက်ဖွဲ့တွေကလိုက်ခုတ်တယ်လိုက်ခုတ်တဲ့အတွက်ကြောင့်မလို့၃ယောက်တည်တယ်လို့ပြောတယ်နောက်အလောင်းတစ်လောင်းရတယ်လို့ပြောတယ်ဇူလာယွာမှာ၄ယောက်တည်တယ်လို့ပြောတယ်တော်တော်စင်မှာအဲဇူလာယွာနားလေးမှာလုံခြုံရေးရှိနေနောက်တစ်ချက်ကတော့ကျွန်တော်တို့ဒီမောင်းတော့နဲ့၁၂မိုင်လောက်အကွာမှာရှိတဲ့ကြီးကန်းပြင်ယွာနားလေးကကျွန်တော်တို့ပြီးခဲ့တဲ့နှစ်ကအခင်ဖြစ်တဲ့ကြီးကန်းပြင်ယွာနားလေးကနားလေးကဂျင်ပိုင်ညာဆိုရဲယွာမှာနေကင်းတနားကြီးလောက်ကဒီအကျန်းဖက်တမားရီယာနေမှာတိုက်ခိုက်လို့မို့လူ၉ယောက်တည်တယ်ဆိုပမာပြောတယ်အလောင်း၄တောင်းတော့ရတယ်၅လောင်းတော့မရသေးဘူးဆိုတော့မှအလောင်းတွေတော့ထည့်ယူလို့ရင်းရင်းရဲတက်ဖွဲ့ကတက်တက်ကြီးတယောက်ကပြောရတယ်ပြောတယ်ဒါနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမောင်းတော့ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကိုမင်းမြန်ကြည့်တဲ့အခါမှာတော့ဒီသတင်းကိုသူတို့စုံစမ်းနေစေဖြစ်တယ်သူတည်တဲ့ဟာတွေနဲ့အဖြစ်ပြက်နဲ့ပတ်သက်ပြီးအသေးစိတ်ရောအတိအကျမပေးနိုင်ဘူးလို့ပြောပါတယ်ဗျ
ဟုတ်ကဲ့ဒုက္ခသည်တွေရဲ့အခြေအနေရောဘယ်လိုရှိလဲခင်ဗျာဒုက္ခသည်တွေရောတွေ့ခွင့်ရလား
โอเคလောလောဆယ်တော့ကျွန်တော်တို့ဒုက္ခတွေကိုစက္ကန့်တွေကိုလိုက်ကြည့်နေနေပဲရှိတယ်အခုကျွန်တော်ရောက်နေတဲ့နေရာမှာဆိုလို့ရှိရင်တော့မောင်းလုံးမြင့်နေရ၄မိုင်ယွာကဒီအထက်ကခွဲချောင်းထဲမှာရောက်နေတယ်အဲ့ဒီမှာဆိုရင်ကျွန်တော်တွေ့နေရဆိုတော့ကလေးတွေနဲ့အမျိုးသမီးတွေအများစုကိုတွေ့နေရတယ်အဲ့ချောင်းဝင်းထဲမှာပဲစာသင်ကျမ်းတွေထဲမှာနေထိုင်ပုံမှာဒီချောင်းဝင်းပြင်ပမှာပဲချက်ပြုတ်စားတောင်းနေကြတယ်တွေ့တယ်အဲ့ဒီမှာတော့လူတစ်ထောင်ကျော်ရောက်နေပြီလို့ပြောတယ်ကြီးရွာပေါင်းခုအနည်းဆုံးခုနှစ်ရွာလောက်ကနေပုံမှာမင်းကြီးရဲ့လို့ပြောရတယ်လို့ပြောတယ်သူတို့ရဲ့ဂျော်နီတော်ဝင်ကျင်းတွင်မှာအဲ့ဒါမျိုးချင်းချောက်တဲ့အော်လန်ဟစ်တန်တွေပြီးရတယ်ပေါ်ပွဲတန်တွေကြားရတယ်တိခတ်တန်တွေကြားရတယ်ဖြစ်ပြီးတော့သူတို့မင်းကြီးရဲ့လို့မဒီလို့ပြောလာတယ်လို့ပြောပါလေရ
ဟုတ်ကဲ့မျိုးပေါ်ရဲ့အခြေအနေရောဘယ်လိုရှိလဲမောင်းတော်ပူသီတော်အခုကိုမိုးစော်ရောက်ခဲ့တဲ့လောက်နေထားမြင်ကွင်းတွေဘယ်လိုရှိလဲခင်ဗျာ
ကျွန်တော်တို့ဒီမောင်းပူသီတော်ကိုဖျက်လာတဲ့အချိန်မှာတော့ပူသီတော်မျိုးပေါ်မှာတော့လူသွားလူလာတွေရှိတယ်ဈေးကလည်းပုံမှန်ဖွင့်နေတယ်ပူသီတော်မျိုးမှာတော့မျိုးကံလူတွေကတော့စိုးရင်ဒိတ်ကြီးနဲ့နေရတယ်လို့ပြောတယ်အချိန်ကြီးတော့တအားဆူဆူဝါးဖြစ်တယ်မျိုးမသိရဘူးကျွန်တော်တို့ဒီမောင်းတော်ကိုရောက်လာတဲ့အချိန်မှာတော့မောင်းတော်ဝင်ချင်းပါပဲလူပကြီးွာဆိုရဲဒီအစ္စလာမ်မွတ်စလင်တွေရဲ့ရောင်းမှာဆိုရင်ပြီးတော့ထားတာတွေ့ရတယ်။နေတဲ့နေရာတချို့ဒီမှာလည်းပြီးတော့ထားတာတွေ့ရတယ်။နောက်တစ်ခုကကျွန်တော်တို့ရောက်တဲ့အချိန်မှာပဲကျွန်တော်တို့ဒီခရိုင်အုပ်ချုပ်ရေးရုံနောက်ဘက်ကနေအိမ်ချုပ်မီးရှို့ထားတာတွေကျွန်တော်တို့ရောက်တဲ့အချိန်မှာမီးရှို့ထားတာတွေ့ရတယ်။အဲ့မှာဒီပလင်းဓာတ်ဆီဖြည့်ထားတဲ့ပလင်းပုံးမျိုးတွေ့ရတယ်။အဲ့ဒီမှာလည်းလုံခြုံရေးအဆောင်တွေကိုခြားထားနေရတယ်၊တောက်ကျက်နေရတယ်တွေ့ရပါလိမ့်ရ။
အခုကိုမိုးစော်လိုသွားသလောက်တွေ့ရသလောက်လုံခြုံရေးချထားမှုမှာရဲလုံခြုံရေးပဲယူထားလားတပ်လုံခြုံရေးရောတွေ့ရပါလား
ကျွန်တော်တို့ဒီမောင်းတော်မျိုးမှာဆိုရင်တော့ကျွန်တော်နေကြောင်တပ်ကောင်ရဲရောတပ်လုံခြုံရေးတွေရောတွေ့ရပါတယ်ဒါပေမဲ့ new area ကျယ်ဝင်းနဲ့ချထားတဲ့တပ်အင်ကအနေထားအရမြင်တွေ့ရသလောက်ဆိုရင်တော့ခရိုင်ရုံးအနီးမှာကိုလာတော့မှမီးတုတ်တွေနဲ့ပြစ်ပြီးတော့ရေကြီးကြောင်တော့မီးရှို့တဲ့အဖြစ်မျိုးတွေဖြစ်တယ်ဆိုတော့ဒီလူကြီးတပ်ပေါ်ဝင်နေရမြို့ရဲ့အနေထားကိုထိန်းချုပ်နိုင်တဲ့အနေထားမျိုးတော့မရှိဘူးမရှိရအောင်ဆွေးရတယ်လို့ပြောရမှာပါဗ
ျဟုတ်ကဲ့ခင်ဗျကိုမိုးစော်ကြီးကျေးဇူးပါပဲဒီလောက်ဆိုရင်နောက်မှပဲကျွန်တော်ထပ်ဆက်ပါဦးမယ်
ဘူးသီးတာမောင်တော့ကိုရောက်နေတဲ့ကိုမိုးစော်ကိုကိုသားညုံဆက်သွယ်မေးမြန်းထားတာပါရှင်